နေရတာတခုတော့ကောင်းဘာကောင်းတာလဲဆိုတော့ဘန်မရှိတာပဲဘန်မရှိတော့ငွေတွေကိုဘန်မှာတွားရထားစရာမလိုတော့ဘူးစပားလေးပဲလေးရောင်းလို့ပတ်စံရလိုက်ရင်ဆိုင်ကယ်ဝယ်စီမယ်လက်တွန်းထွန်ဆက်ဝယ်မယ်နည်းနည်းပို့ရင်ရွှေလေးပါလေးလုပ်ဒါတော့မှပတ်စံပို့သင်ရှင်ပြူရဟန်းကံလုပ်အလှလုပ်ပေါ့လေဒါတော့မှထပ်ပို့သင်အရင်ကတော့အငိမ်ကလေးပြောလေးငှားကြတယ်အခုကျတော့တက်တော့ဆယ်လီတွေကိုငှားပြီးတချင်းဆူခိုင်းလိုက်တာပဲတက်တော့ဘွားတချင်းတွေဆိုတော့ရွာသားတွေလည်းအကုန်ရတယ်ပျော်ဖို့လည်းကောင်းတယ်အဲ့တော့ကျွန်တော်တို့ရွာသားတွေကဘန်နဲ့ပတ်သက်ပြီးစိတ်မကြကြရဘူးအခုဆိုမြို့သားတွေခင်ဗျာဗန်နဲ့ပတ်သက်ပြီးအတော်လေးတောကရောက်နေလို့ကြားကိုငွေကိုပြန်ထုတ်လို့မရလို့အဲ့တော့ကိုငွေနဲ့ကိုပူလောင်ရတာပေါ့လေရွာကကျွန်တော်တကယ်ချင်းအုတ်ကြီးကြော်ဆိုးပြောတဲ့စကားအမှန်ဆုံးလူဆိုတာငွေများများရှိရင်များများစိတ်ပူရတယ်ဒီတော့ရှိတဲ့ပတ်စံကိုများများသုံးပလိုက်တာအကောင်းဆုံးပဲများများမသုံးလို့ပတ်စံတွေထက်ထက်ရှိလာရင်မသုံးပြတော့ဘဲစူဆောင်းတက်တဲ့အကျင့်ရသွားတတ်တယ်အဲ့လိုစူဆောင်းလိုက်ပြီးဆိုတာနဲ့အဲ့လူကအဲ့ငွေအတွက်ပူလောင်ရတော့တာပဲအဲ့တော့ရတဲ့ပစံကိုမြန်မြန်သုံးဆိုပြီးတော့အုတ်ကြီးကြော်ဆိုးကအမြဲပြောလို့ရှိတယ်။ဒါပေမဲ့အခုတော့ကြော်ဆိုးလည်းပူလောင်နေရပါပြီ။လယ်မြေတွေအကွက်ရဲရောင်မြရထားတဲ့ပစံလေးတွေဗန်နဲ့သွားထည့်ထားပြီလို့။ရွာမှာဗန်မရှိပေမဲ့မြို့မှာဗန်ရှိတယ်လေ။အဲ့မှာသွားထည့်ထားတယ်။အခုလိုရိုးရိုးရိုးဖြစ်တော့ကြော်ဆိုးလည်းဗန်နဲ့ကငွေလေးထုတ်ပြီးကားဝယ်မလို့ပေါ့။စစ်ကလည်းနေရာနှံ့ဖြစ်နေရဆိုတော့ကားလေးရှိရင်ပြေးလို့ကောင်းတာပေါ့လေ။အဲ့ဒါနဲ့တနေ့ကကျွန်တော်နဲ့ကြော်ဆိုးမြို့တက်ပြီးပစံထုတ်တာ။ငါးသိန်းပဲရတယ်။ထက်လို့ချင်းနောက်တစ်ပတ်မှထက်လာထုတ်တယ်။ငါးသိန်းနဲ့ကဒီခေတ်မှာဆိုင်ကယ်ရောင်းမှာအဆုပ်ဝယ်လို့တော့မရတော့ဘူးဒီတော့ထုတ်လာတဲ့ငါးသိန်းနဲ့ KTV သွားလိုက်တာကုံမလေးရောအုပ်ကြီးဆိုတော့အပေါင်းသင်းများတယ်လीမြို့ရောက်တော့နေရင်းနေရွာရင်းနေကိုလည်းခေါ်ပြီးပြုစုရသေးတာဟုတ်ဒီလောက်တော့ကုံမှာပေါ့လीရွာပြန်ရောက်တော့ကြော်ဆိုးကတိတ်မကျင်တော့ဘူးဘန်းထုတ်မရလဲကိစ္စမရှိဘူးစုထားတဲ့ရွှေလေးတွေရှိတယ်သွားရောင်းပြီးကားဝယ်မယ်ဆိုပြီးမြို့ထက်တက်တယ်ရွှေဆန်ရောက်တော့ရောင်းတာပေါက်ဈေးနဲ့ဆိုင်ဈေးက10သိန်းကျော်กว่าကိုယ့်ဘက်ကတာတာတော့မဟုတ်ဆိုင်ဘက်ကတာပါလို့လဲဆိုတော့အစိုးရရည်ညွှန်းစင်းနဲ့ဝယ်ပေးနေတာပါတဲ့အဲ့ဈေးနဲ့ပြန်ရောင်းလာဆိုတော့မရောင်းဘူးအစိုးရဘလို့ပဲထိန်ထိန်နောက်ဆုံးတော့ပြည်သူပဲခံရတာကိုရှူကိုရောင်းတော့တော့မှပေါက်ဈေးမရတော့ဘူးအဲ့တော့လည်းမရောင်းဘူးပေါ့လေရွှေဆိုင်နာကလည်းဖေးဆိုင်လေးမှာထိုင်းနေကြော်ဆိုးကြည့်ရတာတပ်ပြင်းတစ်ချာချာနဲ့အပူတကအပူတဲမှာကိုပစံနေသူများချီရောက်နေတဲ့အပူကလည်းတော်တော်ပူတယ်ထင်ကြော်ဆိုးတယောက်အတော်ဆိုးရုံနေပုံပဲအဲ့တော့ငွေထုတ်လို့မရလို့လားရွှေရောင်းလို့မရလို့လားဆိုပြီးမေးကြည့်တော့မဟုတ်ဘူးဒီဘက်မှာစစ်ဖြစ်မှာဆိုးရင်လို့ဟုတ်ပါတပြည့်ပြည့်နဲ့စစ်ပွဲတွေကမြေပြန့်စီကိုရောက်လာပြီ။ဟိုအရင်ကတောင်ပေါ်မှာပဲဖြစ်တာ။အဲဒီတော့ကျွန်တော်တို့ကစစ်ပွဲတွေကိုလှောင်စရာပြောင်စရာပဲမြင်တာ။ဒီဟိုစာဒီစာတွေဖက်ပြီးဒီခေတ်ကြီးမှာအုံနှောက်မရှိလို့စစ်တိုက်နေကြတာဘာညာပေါ့။အခုကျတော့အုံနှောက်ရှိပါတယ်ဆိုတော့အစ္စရေးလည်းစစ်တိုက်တာပဲ။ရုရှားလည်းတိုက်တာပဲ။အကုန်လုံးကစစ်တိုက်နေကြတဲ့ခေတ်ကြီးဆိုတော့မလှောင်ရဲတော့ပြီးတော့စစ်ပွဲတွေကလည်းကိုယ်ရွာနဲ့နီးလာပြီ။ဟိုရွာနဲ့နီးတဲ့ဘက်လောက်သွားတဲ့နေရာမှာစစ်တင်စစ်ကဖြစ်နေတယ်အဲ့တော့လူကလည်းကြောက်တာပေါ့ကြော်ဆိုးကတော့ပူကြောက်မယ်ထင်တယ်ဘာလို့လဲဆိုတော့ तू ကအုတ်ကြီးကိုပြီးတော့ तू စစ်တပ်ကလည်းအယုံနေပဲပြရနေတာဒီတော့ကြော်ဆိုးကြောက်တာလည်းမလုံးကျွန်တော်တို့ကသာကြောက်နေတာမျိုးကလူတွေကတော့မကြောက်ကြဘူးထင်ပါတယ်အေးစစ်စစ်ပဲဒီဟာဆိုင်ဒီမှာလည်းလူအပြည့်ကာရာအိုကေလည်းအတူတူပဲပျော်ပျော်ပါပါပဲကြော်ဆိုးတယောက်အဲ့လူတွေကိုကြည့်ပြီးစိတ်ပူသွားပုံရတယ်ဒီလူတွေကိုငါကယ်မှပဲဆိုပြီးတော့ရေရွတ်လိုက်ပြီးတော့အပေါင်းဆိုင်ရောက်သွားတယ်ရောင်းလို့ဈေးမကိုက်တဲ့ရွှေကိုနည်းနည်းထုတ်ပြီးပေါင်းအပေါင်းဆိုင်ရတော့မှဈေးပူရသေးတယ်ပစံရလာတော့မြို့မှဈေးကြီးတွေကိုသွားတယ်ပြီးတော့ပိတ်ဖြူစားတွေကလေးအနှိတွေအကုန်ဝယ်တော့တာဘာလို့ကိုလဲဆိုရင်မေးတော့စစ်ပွဲတွေကကိုရှိမရောက်လာဘူးလို့မပြောနိုင်ဘူးရောက်လာရင်အလံဖြူထောင်ပြီးပြေးလို့ရတာဗောတဲ့ဆိုပြီးကြော်ဆိုးကပြောတော့ကျွန်တော်ကအလံဖြူတစ်ခုဆိုတော့ဗောမင်းဟာအများကြီးဘာလို့ကိုလဲဆိုရင်မေးတော့အဲ့ချိန်ပြင်းလူတိုင်းကအလံဖြူလိုမှာပဲအဲ့ခါကျရင်အလံဖြူတစ်ခုကို9000နဲ့ရောင်းရင်တထည့်ဖြစ်ပြီဗောကွာဆိုပြီးပြောလိအစတော့ကစစ်ဖြစ်မှာကြောက်နေတဲ့ကြော်ဆိုးကအခုတော့စစ်ဖြစ်ပါစေဆိုပြီးဆူတောင်းနေလေစစ်ဖြစ်မှာသူ့အလံဖြူလေးရောင်းအောင်ပါမို့လို့